ထိုင်းမြန်မာနယ်စပ်မြန်မာဘတ်ချန်းကော့တောင်းမြို့ကနေထိုင်းနိုင်ငံကော့တောင်းမြို့ကိုတရားမဝင်ခိုးကူဖို့စူးစမ်းခဲ့ကြသူမြန်မာနိုင်ငံသား30ယောက်လောက်လိုက်ပါလာတဲ့လှေတစည်းညဘက်မှာတိတ်မောက်သွားပါတယ်။အများအပြားရင်နှစ်ပြီးတော့တေဆုံးခဲ့ကြရတယ်လို့လူတွေဒါဇင်နဲ့ချီပြီးပျောက်ဆုံးနေကြဆဲလည်းဖြစ်ပါတယ်။ဆယ်ယူရရှိထားပြီးတဲ့အလောင်းက73လောင်းဖြစ်တဲ့အကြောင်းထိုင်းရေချောင်းဆိုင်ရာရဲတပ်ဖွဲ့အရာရှိတွေက VOA ကိုအတည်ပြုပြောဆိုပါတယ်။ဆက်သွယ်စုံစမ်းထားတဲ့ဦးဆန်မိုးဝေကပြောပြပေးပါမယ်။
ဟုတ်ကဲ့ပါထိုင်းနိုင်ငံဘက်ချမ်းကိုတရားမဝင်ခိုးကူးတဲ့ဆက်လီဟာအောက်တိုဘာလ9ရက်နေ့ညပိုင်းမှာတိမ်းမောက်ခဲ့တာဖြစ်တယ်လို့ကော့တောင်းမြို့ဒေသခံက VOA ကိုပြောပါတယ်ကော့တောင်းမြို့အနီးငွေတောင်ကျွန်းမှာ6ရက်နေ့နဲ့9ရက်နေ့လောက်ကလေးကလူတွေစုထားပြီးတော့9ရက်နေ့ညမှာဖျက်ခူးကြတာဖြစ်တဲ့အကြောင်းသူကပြောပါတယ်အခုလောလောဆယ်အထိဆယ်ယူရရှိထားပြီးသားဖြစ်တဲ့ရုပ်လောင်း73လောင်းရရှိထားကြောင်းရနောင်းမြို့မှာရှိတဲ့ထိုင်းရေချောင်းဆိုင်ရာရဲတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်13คนนะครับลงพักท้องที่ครับมีเหตุมีอะไรก็ต้องลงพักปากน้ำว่าไอ้ผมนี่หน่วยสนับสนุนครับวันนั้นเอาเรือไปรับศพเฉยๆครับ
အလောင်းက73လောင်းမှာကျွန်တော်တို့ကတော့ရှာဖွေဆေယူရတဲ့တာဝန်ကိုပဲယူရပါတယ်အကြောင်းဆုံးကတော့အခင်းဖြစ်တဲ့နေရာအနီးမှာရှိတဲ့ပတ်နန်းရဲစခန်းကိုမေးပါဆိုပြီးတော့ထိုင်းဘာသာနဲ့သူကပြောသွားတာပါပတ်နန်းရဲစခန်းကိုဆက်သွယ်မေးမြန်းခဲ့ရမှာတော့
everybody is Burma.We think about they escape from come we don't know come back or come from Myanmar or come back to Myanmar
တေဆုံးသူတွေအားလုံးဟာမြန်မာနိုင်ငံသားတွေပါသူတို့ဟာမြန်မာဘက်ချမ်းကနေထိုင်းဘက်ကိုကူးလာတာလားထိုင်းဘက်ကနေမြန်မာဘက်ကိုပြန်ပြီးတော့ကူးလာလားဆိုတာတော့ကျွန်တော်မသိပါဘူးဒီလိုပဲအမြဲတွားနေကြတာပါအခုချိန်မှာရာသီဥတုကတော်တော်ဆိုးနေပြီးတော့လှိုင်းကြီးနေပါတယ်မတော်တဆလေတိတ်မောက်ခဲ့ပုံရပါတယ်ဆိုပြီးတော့သူကပြောသွားတာပါအခုခါအလောင်းတွေကိုထိုင်းဘက်ချမ်းမှာထားရှိပြီးတော့မနေ့ဖန်အင်္ဂါနေ့မှာတကြိုဖို့ပြင်ဆင်ထားတဲ့အကြောင်းကော့တောင်းဒေသခံကပြောပါတယ်။ခီးတဲ့တချို့သာမကလှေသမားတွေပါပျောက်ဆုံးနေတဲ့အကြောင်းသူကပြောပါတယ
်။အလုံးကသွားတာလူ30ပါခင်ဗျာ။လှေသမား2ယောက်နဲ့ဆို32ယောက်ဦးလှေသမားပါပျောက်နေပါတယ်။နောက်ဆုံးအချိန်လေးကတော့မနေ့တရံကိုသူတို့ကမြေမြုပ်ပဲဟိုဗာလဲ site င်းတင်းတိုင်းမှာမြေမြုပ်ဖို့အလုံးကဟိုစားအလုံး73လောက်ခင်ဗျာ။ကြား70လောက်မှတလောက်ခင်ဗျာ။ဟိုမတားရှင်ပေါ်လို့ရှိရင်သူတို့ပေါ်ပြီးတော့ DNA တွေပါလေပြန်ဆစ်လို့ရတာပေါ့လေအဲအဲ့အတွက်ကြောင့်သူမိမတကြိုပဲနဲ့ညီမျိုးဖို့အစီအစဉ်လုပ်တော့ခင်ဗျာ
ထိုင်းနိုင်ငံဘက်ချမ်းကိုမြန်မာနိုင်ငံသားတွေတွားရောက်ပြီးတော့အလုပ်လုပ်ကင်နေတဲ့အရေးအတွက်ဟာတိတ်နဲ့ချီပြီးတော့ရှိပါတယ်အဲ့ဒီထဲမှာတချို့ကတရားဝင်နိုင်ငံကူးလက်မှတ်ကိုကင်ဆောင်ပြီးတော့ရွှေပြောင်းအလုပ်သမားဖြစ်နေတွားရောက်အလုပ်လုပ်ကင်နေကြသလိုအမြောက်အများကတော့နေဆက်ကနေတရားမဝင်ခိုးကူးပြီးတော့တွားရောက်အလုပ်လုပ်ကင်နေကြသူတွေဖြစ်ပါတယ်အခုတေဆုံးသူတွေဟာနေဆက်ကနေအလုတ်သမားပွဲစားတွေနဲ့ချိတ်ဆက်ပြီးတော့တရားမဝင်တွားရောက်အလုတ်လုတ်ကင်ဖို့ကြိုးပမ်းကြသူတွေဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ